American ပြည်ထောင်စုဖက်ဒရယ်စုံစမ်းရေးဘျူရို FBI ရဲ့ညွှန်ကြားမှုသည့်အဖြစ်ခံထားဖို့သမ္မတဒေါ်နယ်ထရမ့်ကအမည်စင်းတင်သွင်းထားတဲ့ Christopher Ray ဟာသူ့ကိုခံထားရေးစစ်ဆေးကြားနာပွဲအဖြစ်ဗုဒ္ဓနေ့ကအထက်လွှတ်တော်တရားရေးဆိုင်ရာကော်မတီရှေ့မှောက်မှာလွှတ်တော်အမတ်တွေရဲ့မေးမြန်းချက်တွေကိုဖြေကြားခဲ့ပါတယ် FBI ညွှန်ကြားရေးမှူးဟာသူ့ကိုခံထားတဲ့သမ္မတနဲ့တီးခြားကင်းလွတ်စွာဒီလွတ်လပ်စွာနဲ့အဖွဲ့ကိုဥဆောင်နိုင်မှာမလားဆိုတဲ့စိုးရိမ်ပူပန်မှုတွေရှိနေကြတာပါဒီအကြောင်းကိုကြော်ကြော်သိန်းကဆက်ပြောပြမှာပ
ါတရားပြန်ရှိနေတူလည်းဖြစ်တရားရေးဌာနတာဝန်ရှိသူတူလည်းဖြစ်တဲ့ Ray ဟာတရားရေးကော်မတီရဲ့ကြားနာပွဲမှာအမတ်တွေရဲ့စိုးရိမ်ချက်ကိုချက်ချင်းပဲကြားခဲ့ရပါတယ် FBI ညွှန်ကြားရေးမှူးဟာသမ္မတအတွက်လွတ်လပ်တော်မဟုတ်တဲ့အကြောင်းအခြေခံဥပဒေနဲ့တရားဥပဒေအတိုင်းလွတ်ဆောင်ရပြီးအမေရိကန်လူထုအတွက်လွတ်ဆောင်ရတာဖြစ်ကြောင်းနိုင်ငံရေးပြောကနဲ့ဝင်ဆွတ်ဖက်ဖို့ဘယ်လိုကြိုးစားတာမျိုးကိုပဲမဆိုကြံ့ကြံ့ခံရင်ဆိုင်နိုင်တဲ့စွမ်းအားနဲ့ယူသားတည်ကြည်မှုရှိရမှာဖြစ်ကြောင်းဒီမိုကရက်ထက်လွတ်တော်မှတိုင်ယန်ဖန်စတိုင်ကသူ့ရဲ့အဖွင့်မှာစကားမှာပြောသွားပါတယ်ရေးကလည်းအဲ့ဒီအတိုင်းသူလှုပ်ဆောင်မှာဖြစ်တယ်ဆိုတာအထက်လွတ်တော်မှဖန်စတိုင်ကိုရောကြံ့တဲ့ကောမဒီဝင်တွေကိုပါချက်ချင်းပဲအာမခံပြောဆိုပါတယ
် I believe to my core that there's only one right way to do this job.And that is with strict
independence. ဒီတော့ငါထောင်ဆောင်မှုမှန်ကန်တဲ့နည်းလမ်းတစ်ခုပဲရှိရဲဆိုတာကျွန်တော်ခိုင်မာယုံကြည်ထားပါတယ်။အဲဒါကတော့လုံးဝတည်ကြလွတ်လပ်ရမယ်။စည်းကမ်းအတိုင်းအတည်ကြလုပ်ရမယ်။အခြေခံဥပဒေပေါ်တည်ဆောက်ရှိရမယ်။တရားဥပဒေပေါ်တည်ဆောက်ရှိရမယ်။ဒီအဖွဲ့ရဲ့လုံထုံးလုံလီပေါ်တည်ဆောက်ရှိရပါမယ်။ကြောက်မနေပဲမျက်နှာသာမပေးပဲဒါပြင်ပါတီဆွဲနိုင်ငံရေးရဘလို့ဩဇာလွှမ်းမိုးမှုမျိုးကိုမဆိုထက်မထွက်ပဲလုံဆောင်ရပါမယ်။
တရားရုံးအပေါ်ရာဇဝတ်ကြောင်းအရတရားဥပဒေနဲ့အညီစုံစမ်းစစ်ဆေးအရေးယူမဲ့ဆုံးဖြတ်ချက်တွေချမှတ်တဲ့နေရာမှာသမရအင်ဗျူတော်အနေနဲ့ဘယ်လိုအခန်းကဏ္ဍကနေမှပါဝင်ဖို့မသင့်တဲ့အကြောင်းလဲမစ္စတာရီကပြောပါတယ်။သူ့အနေနဲ့အချက်လက်တွေကညွှန်ပြတဲ့နောက်ကိုပဲလိုက်သွားမှာဖြစ်ပြီး FBI ရဲ့စုံစမ်းစစ်ဆေးမှုတစ်ခုခုကိုဆက်မလုပ်ဖို့ဘယ်သူကမှသူ့ကိုဖိအားပေးလို့ရမှာမဟုတ်ဘူးလို့ဆိုပါတယ
်။ There isn't a person on this planet whose lobbying or influence could convince me
ဆန္ဒရတီဆောက်ပြင်ဆင်ထားပြီးလုံတင်လုံထိုက်တဲ့စုံစမ်းစစ်ဆေးမှုတစ်ခုကိုဆက်မလုပ်ဖို့ဒါမှမဟုတ်စွန့်လွှတ်လိုက်ဖို့စီယုံလုံစော်တဲ့လုံရက်ဒါမှမဟုတ်ဩဇာလွှမ်းမိုးမှုနဲ့ဒီကဘာမှာဘသူမှကျွန်တော်ကိုဆွဲဆောင်နိုင်မှာမဟုတ်ပါဘူ
း FBI ညွှန်ကြားရေးမှူးဟောင်း Robert Mueller ကိုအထူးစုံစမ်းစစ်ဆေးသူအဖြစ်မေလမှာတာဝန်ပေးခန့်အပ်ပြီး FBI နဲ့အတူလက်ရှိမှာစုံစမ်းစစ်ဆေးမှုတစ်ခုလုပ်နေတာရှိပါတယ်အဲ့ဒါကတော့ပြီးခဲ့တဲ့ American သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတ Donald Trump အသာစီးရအောင်ရုရှားကဝင်နှောက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်စုံစမ်းစစ်ဆေးနေတာပါဒီစုံစမ်းစစ်ဆေးမှုအပေါ်သမ္မတထရမ်ကနိုင်ငံရေးသမိုင်းမှာအကြီးမားဆုံးရွေချက်ရှိရှိပြစ်မှတ်ထားစုံစမ်းစစ်ဆေးမှုအဖြစ်သိမကြသေးခင်ကပဲပြောထားတာပါဒါနဲ့ပတ်သက်ပြီးသူ့ရဲ့သဘောထားကို Republican ထက်လွတ်တော်မှ Lindsey Graham ကထခါလဲလဲမိတဲ့အခါ Christopher Ray က
I do not consider Director Mueller to be on a witch hunt
ညွှန်ကြားရေးမှူးမူလဟာယူရချက်နဲ့ပြစ်မှတ်ထားစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ကျွန်တော်မယူဆပါဘူး
။ယူကော့ပွဲမှာမစ္စတာထရမ့်အနိုင်ရဖို့အတွက်သူ့ရဲ့ယူကော့ပွဲမဲဆွယ်စည်းရုံးရေးအဖွဲ့ကလူတွေဟာရုရှားတာဝန်ရှိသူတွေနဲ့ပေါင်းပြီးကြံစီလို့ဆောင်တာတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်စုံစမ်းစစ်ဆေးမှုမျိုးစုံကိုမစ္စတာထရမ့်မြင်ဆိုင်နေရတာလာတော်ကြာနေပါပြီ။၄နာရီနီးပါးကြာတဲ့ဒီဆန်းစစ်ကြားနာပွဲအတွင်းတရားရေးကော်မတီဝင်ထက်လွတ်တော်အမတ်တွေကအကြောင်းအရာမျိုးစုံနဲ့ပတ်သက်ပြီးရေးရဲ့သဘောထားတွေကိုမေးမြန်းခဲ့ကြတာပါ။အရင်က FBI ညွှန်ကြားရေးမှူး James Comey ကိုသမ္မတ Trump ကထုတ်ပြစ်လိုက်ပြီးတဲ့နောက် Christopher Ray ကိုအစားထိုးခန့်ထားဖို့အမည်စင်းတင်သွင်းထားတာဖြစ်ပါတယ်ခင်ဗျာ။